အမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်မှာတိုက်ခတ်မှုဖြစ်ပြီးလူ၄ဦးသေဆုံးခဲ့တယ်လို့ရဲတွေကဆိုပါတယ်။တက္ကသမှာပိုသေးခဲ့တဲ့ကြောင်းလေးတိုက်ခတ်မှုပြီးတပတ်ကျော်လေးမှဆက်ဖြစ်လာတာပါ။အခုတော့နိုင်ငံတောင်ဘက်ရှိအိုကလာဟိုမားပြည်နယ်ထောက်ဆာမြို့ကြီးကစစ်ရုံးဝင်တဲ့မနေ့ကတုန်းကသေသမားတူတိုက်ခတ်မှုကြောင့်နောက်ထပ်10ဦးကတရားလိုရခဲ့သေးတယ်လို့ရဲတွေကစက်ပြပါတယ်။ St. Francis စစ်ရုံးပြင်ပလူနာဌာနအဆောက်အဦမှာအခုလိုတိုက်ခတ်ဖို့တရားရှိခွဲသေသမားလူရှာမှုကိုမနေ့ညနေမှာစတင်တွေ့ချင်းမိနစ်ပိုင်းတွေမှာပဲရဲတွေကသူနဲ့ဆက်သွယ်ရအောင်လုပ်ခဲ့တယ်လို့ရဲပြောခွင့်ရှိသူကရှင်းပြပါတယ်။တော်ဆာမျိုးရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဒူရဲမှုကြီး Eric Douglas က3မိနစ်တွင်ချက်ချင်းတုံ့ပြန်နိုင်ပြီးညနေ9နာရီ10မိနစ်မှာတန်လျာရှိတဲ့တနက်သမားနဲ့ရောအထဲမှာပြိမိသူတွေနဲ့ပါဆက်သွယ်ရခဲ့တယ်လို့ဆိုပါတယ်။လူတွေကဒုတိယတပ်ကိုထွက်ပြေးသွားခဲ့ပြီးအဆောက်အဦတွေကတိုက်ခတ်တန်တွေကိုရဲတွေကြားခဲ့ရတဲ့အချိန်မှာပဲအဲ့ဒီကိုချက်ချင်းတက်သွားခဲ့တယ်လို့လည်းဒူရဲမှုကြီး Douglas ကဆက်ရှင်းပြပါတယ်ခင်ဗျ။